မြန်မာနိုင်ငံမှာလက်ရှိဖော်ဆောင်နေတဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေရဲ့အချိန်အဟောင်းကိုဆက်လက်ထိန်းသိမ်းပြီးအောင်မြင်တဲ့အထည်ဆောင်ရွက်သွားနိုင်ဖို့အတွက်မြန်မာအစိုးရအနေနဲ့အဓိကဘာတွေဆောင်ရွက်တဲ့ဆိုတာတွေကို American ခြေစိုက် Asia Society အဖွဲ့ကအစီရင်ခံစာတစ်စောင်ထုတ်ပြန်အကြံပြုလိုက်ပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးနဲ့စီးပွားရေးအရာတိုးတက်ပြောင်းလဲလာတာတွေရှိပေမဲ့လို့အခြေအနေတွေဟာစိတ်ချရတဲ့အနေအထားကိုတော့မရောက်သေးတာကြောင့်အခုလိုအကြံပြုတာဖြစ်တဲ့အကြောင်းအစီရင်ခံစာရေးသားတွေကပြောပါတယ်အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မက်ခင်ဖြူတွေကပြောပြပေးပါမယ်ရှင
်မြန်မာနိုင်ငံအတွင်းကူးပြောင်းမှုတည်တံ့ခိုင်မြဲရေးအဓိကစိန်ခေါ်ချက်၁၀ချက် Sustaining Myanmar's Transition 10 Critical Challenges ဆိုတဲ့ခေါင်းစဉ်နဲ့Asia Society အဖွဲ့ကဇွန်လ24ရက်နေ့မှာအစီအကံစာတစ်စောင်ထုတ်ပြန်လိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံပြည်ပြင်ပြောင်းလဲမှုတွေနဲ့ပတ်သက်တဲ့တိုးတက်မှုတွေနဲ့စိန်ခေါ်အခက်အခဲမှုတွေကိုဒီအစီအကံစာမှာသုံးသပ်တင်ပြထားသလိုအမေရိကန်နဲ့မြန်မာနိုင်ငံဆက်ဆံရေးတိုးတက်ကောင်းမွန်အောင်ရှေ့ဆက်ဆောင်ရွက်နိုင်မယ့်နည်းလမ်းတွေကိုလည်းအကြံပြုတင်ပြထားပါတယ်။အစီအကံစာပါအဓိကချက်တွေနဲ့ပတ်သက်လို့တော့ဒီအစီအကံစာကိုရေးသားခဲ့သူတူဦးဖြစ်တဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အဖွဲ့အကြီးအကဲဟောင်းPriscilla Club ကအခုလိုပြောပြပါတယ်
။ Well the main point of the report is an assessment of the first 2 years of a very dramatic transition in the country and the heart of the
အစင်ခန်းစာရဲ့အဓိကအချက်ကတော့မြန်မာနိုင်ငံထဲမှာပြီးခဲ့တဲ့နှစ်နှစ်အတွင်းအကြီးအကျယ်ပြောင်းလဲခဲ့တဲ့အခြေအနေတွေနဲ့ပတ်သက်လို့လေ့လာဆန်းစစ်ဖို့ဖြစ်ပါတယ်။ဒီဆန်းစစ်မှုတွေမှာအဓိကကြတာကတော့မြန်မာနိုင်ငံရင်ဆိုင်နေရတဲ့စိန်ခေါ်မှု10ချက်ကိုသုံးသပ်တင်ပြပြီးတော့2015ခုနှစ်မှာဘာတွေဖြစ်လာနိုင်မလဲဆိုတာကိုကြိုတင်ခန့်မှန်းသုံးသပ်တာလည်းဖြစ်ပါတယ်။ဒီအစီရင်ခံစာဆုံးမှာတော့ကျမတို့ရဲ့လေးလာဆန်းစစ်မှုတွေကနေပြီးတော့အမေရိကန်ရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒတွေပေါ်မှာဘလို့တက်ရောက်မှုတွေရှိနိုင်မလဲဆိုတာကိုသုံးသပ်တာဖြစ်ပါတယ်
။ Miss Priscilla Club နဲ့အတူ Asia Society အဖွဲ့နိုင်ငံတကာမူဝါဒရေးရာလုပ်ငန်းများဆိုင်ရာဒုတိယအကြီးအကဲ Susan DiMaggio တို့ကဒီအစီရင်ခံစာကိုပူးတွဲရေးသားပြုစုခဲ့ကြတာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေအောင်မြင်ဖို့အတွက်အစိုးရကိုအဓိကအကြံပြုတာတွေပါဝင်တယ်လို့တချိန်တည်းမှာလည်းနိုင်ငံတွင်းကနိုင်ငံရေးအဖွဲ့အစည်းတွေအစိုးရမဟုတ်တဲ့ NGO အဖွဲ့တွေနဲ့ပြည်သူတွေအားလုံးကိုပါအကြံပြုတိုက်တွန်းတင်ပြတာဖြစ်တဲ့အကြောင်း Priscilla Club ကပြောပါတယ
် What we're saying for example with the need to establish rule of law and strengthen the judicial branch that's
ကျမတို့တင်ပြတာကဥပမာတရားဥပဒေစိုးမိုးမှုရှိလာအောင်လို့အခိုင်အမာတည်ဆောက်ပြီးတော့တရားရေးဌာနကိုပို့ပြီးတော့အားကောင်းအောင်လုပ်ဆောင်မှုဆိုတဲ့အကြံပြုချက်မှဆိုရင်ဒါကအစိုးရကိုရောအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကိုပါအကြံပြုချင်တာဖြစ်ပါတယ်တတိပုဂ္ဂလအခွင့်အရေးကာကွယ်ဖို့ဆိုတဲ့နေရာမှာတော့အစိုးရနဲ့လွှတ်တော်ကိုအကြံပြုတာပါတခါလူမှုရေးနဲ့ဘာသာရေးအမြင်မတူမှုတွေကိုလေးစားလက်ခံနိုင်အောင်လို့လေ့ကျင့်မွေးမြူပေးဖို့တိုက်တွန်းတာကတော့ခေါင်းဆောင်ပိုင်းတွေကိုအဓိကတိုက်တွန်းတာဖြစ်သလိုလူတွေကိုလည်းတိုက်တွန်းချင်ပါတယ်။သူတို့အနေနဲ့ကိုယ့်ကိုယ်ကိုအသိပညာပေးနိုင်အောင်ကြိုးစားရပါမယ်။မတူကွဲပြားမှုတွေရှိတယ်ဆိုတာကိုနားလည်လက်ခံတတ်ဖို့လိုပါတယ်။ဒါတွေက21ရာစုနဲ့အညီပြောင်းလဲပြုမူလာရမယ့်ကိစ္စတွေပါ။
ဒီအစီအစဉ်ထဲမှာမြန်မာဆွေရခေါင်းဆောင်တွေရင်ဆိုင်နေရတဲ့အဓိကစိန်ခေါ်ချက်ဆက်ချက်ဆိုပြီးတော့ဒီထောက်ပြရေးသားထားတဲ့အထက်မှာတော့နိုင်ငံရေးနဲ့စီးပွားရေးမှာပါဝင်ပတ်သက်နေတဲ့စစ်တပ်ရဲ့အခမ်းအနားကိုပြန်လည်သတ်မှတ်ပြီးသက်ဆိုင်ရာတာဝန်တွေကိုကျွမ်းကျွမ်းကျင်ကျင်ထမ်းဆောင်နိုင်အောင်ဆောင်ရွက်ဖို့တရားဥပဒေစိုးမိုးမှုအခိုင်အမာတည်ဆောက်ပြီးတရားရေးဌာနကိုပုံမှန်အကောင်လာအောင်လှုပ်ဆောင်ဖို့လူပုဂ္ဂိုလ်တဦးချင်းစီရဲ့အခွင့်အရေးကိုကာကွယ်ဖို့တိုင်းရင်းသားတန်းတူညီမျှရေးရရှိအောင်ထိထိရောက်ရောက်နီးလန်းရှာဖွေလှုပ်ဆောင်ဖို့လူမှုရေးနဲ့ဘာသာရေးအမြင်မတူမှုတွေကိုလေးစားလက်ခံနိုင်အောင်လေ့ကျင့်မွေးမြူပေးဖို့အဂတိလိုက်စားမှုတွေကိုပယ်ဖျက်ဖို့အစိုးရနဲ့စီးပွားရေးကဏ္ဍတွေမှာလစ်ဟာနေတဲ့စွမ်းရည်တွေကိုဖြည့်ဆွက်ဆောင်ရွက်နိုင်ဖို့ပြည်သူအများစုကိုအကျိုးပြုနိုင်တဲ့အပြုပြင်ပြောင်းလဲမှုတွေဖြစ်အောင်ဆောင်ရွက်ဖို့လေယာဉ်တွေနဲ့ပစ္စည်းဥစ္စာပိုင်ဆိုင်မှုဆိုင်ရာအခွင့်အရေးတွေနဲ့ပတ်သက်လို့ကင်တွယ်ဖြည့်ရှင်းသွားဖို့နောက်စီးပွားရေးဖွံ့ဖြိုးတိုးတက်အောင်ဆောင်ရွက်တဲ့အချိန်ထဲမှာသဘာဝပတ်ဝန်းကျင်နဲ့လူမှုရေးဆိုင်ရာထိခိုက်နှစ်နာမှုတွေမဖြစ်ရအောင်ကာကွယ်ဆောင်ရွက်ဖို့ဆိုတဲ့အချက်တွေပါဝင်ပါတယ်သတင်းမီဒီယာလိုလည်းခွင့်ဆိုင်ရာကိစ္စတွေနဲ့ပတ်သက်လို့အကြံပြုချက်တွေထဲမှာထည့်မထားပေမဲ့လို့ဒီကိစ္စကလည်းအရေးကြီးတဲ့ကိစ္စတစ်ခုဖြစ်တယ်ဆိုတာကိုသူတို့အနေနဲ့နားလည်သဘောပေါက်တဲ့အကြောင်းလဲ Priscilla Club ကပြောခဲ့ပါဗျ။အခုအစီရင်ခံစာတင်သွင်းခဲ့သူနှစ်ဦးဟာပြီးခဲ့တဲ့နှစ်တုန်းကလည်းမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့သုံးသက်တဲ့အစီရင်ခံစာတစ်စောင်ကိုထုတ်ပြန်ခဲ့ကြပူပါဗျ။အခုအစီရင်ခံစာမထုတ်ဝေခင်မှာတော့သူတို့ဟာမြန်မာနိုင်ငံထဲကိုကိုယ်တိုင်သွားရောက်ပြီးအခြေအနေတွေကိုလေ့လာခဲ့တယ်လို့မြန်မာလွှတ်တော်အမတ်တွေအကြီးအကဲဆွေရအရာရှိတွေသမရအကြံပေးပုဂ္ဂိုလ်တွေအပြင်မြမရေးတက်ကြွလှုပ်ရှားသူတွေသတင်းသမားတွေနဲ့လူလူအခြေပြုအဖွဲ့အစည်းတွေကပုဂ္ဂိုလ်တွေနဲ့ပါတွေ့ဆုံပြီးတော့မြမအရေးဆွေးနွေးမှုတွေကိုလုပ်ခဲ့ကြတာဖြစ်ပါတယ်ရှင်